ခဲ့တဲ့တစ်နှစ်ကျော်ကဘင်္ဂလားဒေ့ရှ်မှာလူတရာ30ကျော်အသက်ဆုံးခဲ့ရတဲ့အထည်ချုပ်ဆက်ရုံမီးလောင်မှုမှာလူအသက်တွေဆုံးရှုံးမှုအတွက်ပြည်ရှိကြောင်းရုံးတော်ကအမိန့်ချမှတ်ခံရတဲ့ဆက်ရုံပိုင်ရှင်နှစ်ယောက်ကတနင်္လာနေ့ကဒါကန်မြို့မှာအာနာဘိနီရဲ့ဖမ်းဆီးမှုကိုခံခဲ့ပါတယ်2012နိုဝင်ဘာလကဖြစ်ပွားခဲ့တဲ့မီးလောင်မှုအတွေ့တာဝန်ရှိသူ73ယောက်ထဲမှသူတို့နှုတ်ပါပြီးတော့သူတို့ပိုင်တဲ့ Desiring Fashion အထည်ချုပ်ဆက်ယုံတွေက Walmart နဲ့ Disney ပါဝင် American နဲ့ဥရောပနိုင်ငံတွေမှာလူသိများတဲ့ဝတ်ထည်တွေကိုထုတ်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဆက်ယုံမီးလောင်မှုဖြစ်ချိန်ကအဲ့ဒီဆက်ယုံမှာလုံခြုံရေးဆိုင်ရာခွင့်ပြုချက် license မရှိတဲ့အပြင်အရေးပေါ်ထွက်ပေါက်လည်းမရှိတဲ့အတွက်လူများပြားသိဆုံးမှုရှိခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာနိုင်ငံပို့ကုန်ရဲ့80ရာခိုင်နှုန်းဖြစ်တဲ့အဝိထေရောင်းချမှုကနေနှစ်စဉ်ဒေါ်လာဘီလီယံ20လောက်ရရှိနေတာဖြစ်ပါတယ်။